အာဖဂန်နစ္စတန်နိုင်ငံမှာအာဖဂန်စစ်လေယာဉ်မှူးတအူးကကဘူးမြို့တော်မှာနိုင်ငံသားတပ်ဖွဲ့တွေကိုပစ်ခတ်လို့ညွန်မောင်းတပ်ဖွဲ့ဝင်၈ဦးနဲ့အင်္ဂါတပ်ဖွဲ့ဝင်၁ဦးသေဆုံးသွားတယ်လို့အရာရှိတွေကပြောပါတယ်။ဒါဟာအာဖဂန်စစ်ပွဲစတင်တဲ့2000ခုနှစ်နောက်ပိုင်းကြုံရတဲ့ဒီလိုတိုက်ခိုက်မှုတွေမှာအပြင်းထန်ဆုံးဖြစ်ပါတယ်။ကဘူးမြို့တော်မှာရှိတဲ့အာဖဂန်လေတပ်စခန်းမှာဗုဒ္ဓဦးနေကစကားအခြေတင်ဖြစ်ကြပြီးတော့ဝါရင်လေယာဉ်မှူးတအူးကပစ်ခတ်ပြီးတော့ညွန်မောင်းတပ်ဖွဲ့ဝင်တွေသေဆုံးသွားရတာဖြစ်ပါတယ်။အဲ့ဒီလေယာဉ်မှူးလည်းပစ်ခတ်မှုအတွင်းမှာသေဆုံးသွားပါတယ်။သူဟာစစ်ဝတ်ဆောင်ဝတ်ထားတဲ့စစ်သွေးကြောဖြစ်တဲ့ဆိုတဲ့တာလီဘန်တို့ရဲ့အပြောကိုတော့ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကမလက်ခံပါဘူး။သေဆုံးသွားတဲ့တပ်ဖွဲ့ဝင်တွေဘယ်နိုင်ငံကဖြစ်တယ်ဆိုတာကိုနေတိုးကအထုတ်မပြောသေးပါဘူး။ညွန်မောင်းတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်မှုတွေတော်တော်များများရှိခဲ့ပြီးတော့အာဖဂန်စစ်တပ်ဒါမှမဟုတ်ရင်အာဖဂန်စစ်ဝတ်ဆောင်ဝတ်ဆင်သူတယောက်ယောက်ကတိုက်ခိုက်တာတွေဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကပဲဖာယက်ပြည်နယ်မှာအာဖဂန်နေကြားဆောင်တပ်ဖွဲ့ဝင်တဦးကအမေရိကန်စစ်သား2ဦးကိုပစ်ခတ်ခဲ့ပါတယ်။ဖေဖော်ဝါရီလတုန်းကတော့ဘက်ကလန်ပြည်နယ်မှာအာဖဂန်စစ်ယူနီဖောင်းဝတ်ဆင်ထားသူတဦးကဂျာမန်စစ်သား3ဦးကိုပစ်ခတ်ခဲ့ပြီးတော့တခြား6ဦးလည်းသူကြောင့်ဒဏ်ရာရသွားရပါတယ်။မနစ်ကနိုဝင်ဘာကလည်းအာဖဂန်နေကြားဆောင်ရဲတဦးကနိုင်ငံအရှိပိုင်းကလေကျင့်တင် जा ပေးမှုအတွင်မှာအမေရိကန်တပ်သား6ဦးကိုပစ်ခတ်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းနယ်စပ်မှာတော့အာဖဂန်နဲ့ပါကစ္စတန်လုံခြုံရေးတပ်တွေဟိုဘက်ဒီဘက်အပြန်အလှန်ပစ်ခတ်ကြတယ်လို့ပါကစ္စတန်အရာရှိတွေကဆိုပါတယ်။တောင်ဝါဇီရစ်တန်ပြည်နယ်မှာဗုဒ္ဓဟူးနေ့ကဖြစ်ပွားတဲ့ဒီတိုက်ပွဲငယ်တွေအတွင်မှာပါကစ္စတန်ဘက်ကတဦးသေဆုံးသွားပါတယ်။အာဖဂန်တပ်ဖွဲ့တွေဘက်ကအစတင်ပစ်ခတ်တာဖြစ်တယ်လို့လည်းဆိုပါတယ်ရှင့်။